အမေရိကန်နဲ့အိန္ဒိယနိုင်ငံကြားမှာဒီနှစ်ပတ်လည်ဗျူဟာမြောက်ဆွေးနွေးပွဲတက်ရောက်ဖို့အတွက်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဒီကနေ့မှာပဲအိန္ဒိယနိုင်ငံကိုရောက်ရှိပါတယ်။နိုင်ငံသားဝန်ကြီးတယောက်အနေနဲ့ပထမဆုံးအိန္ဒိယနိုင်ငံကိုလာတဲ့ခီးစဉ်အတွင်းမှာကုန်သွယ်ရေးကိစ္စ၊လူဝင်မှုကြီးကြပ်ရေးနဲ့လုံခြုံရေးရာကိစ္စတွေကိုအဓိကထားဆွေးနွေးလိမ့်မယ်လို့ခန့်မှန်းရပါတယ်။အိန္ဒိယနိုင်ငံကဈေးကွက်တွေထဲမှာအမေရိကန်ပစ္စည်းတွေကိုပို့ပြီးတော့ကြက်ကြက်ပြန့်ပြန့်ဈေးကွက်တင်ကျင်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယအစိုးရဘက်ကတော့အမေရိကန်အလုပ်ကိုင်ဈေးကွက်ထဲကိုဒီအိန္ဒိယနိုင်ငံကပညာဓာတ်တွေဝင်ရောက်နိုင်အောင်လို့အခုထက်ပိုပြီးတော့ရှော့ပေါ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုအမေရိကန်ဘက်ကထားရှိပေးဖို့လိုလားနေပါတယ်။မိုဘိုင်းကွင်းနဲ့ပတ်သက်တဲ့ကိစ္စကိုလည်းဆွေးနွေးကြမယ့်ပုံရတယ်လို့လေလာသူတွေကပြောပါတယ်။ဆီးရီးယားအရေးဆွေးနွေးပွဲလုပ်ခဲ့တဲ့ကတာနိုင်ငံကနေပြီးတော့နယူးဒယ်လီမြို့တော်ကိုနိုင်ငံသားရေးဝန်ကြီးခီးဆက်လာတာဖြစ်ပါတယ်။၃ရက်ကြာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရဲ့ခီးစဉ်အတွင်းမှာဒီအမေရိကန်မူဝါဒနဲ့ဆိုင်တဲ့မိန့်ခွန်းကိုပြောကြားဖို့ရှိသလိုအိန္ဒိယနိုင်ငံသားဝန်ကြီးဆယ်မန်ခါရှစ်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။အင်္ဂါနေ့ကျရင်တော့သူဟာဆာဒီအာရေဗျနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်။